လာမယ့်တရင်ဘက်ထဲဝါရှင်တန်ဒီစီကိုလာရောက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံတဲ့အခါမှာစီးရီးယားကကတ်နဲ့နိုင်ငံတွေကိုအမေရိကန်ကဘာကြောင့်လက်နက်တွေပေးဖို့အတွက်ဆုံးဖြတ်တယ်ဆိုတာနဲ့ပတ်သက်ပြီးသမ္မတထရန့်ကိုပြင်းပြင်းထန်ထန်မေးမြန်းမှာဖြစ်ကြောင်းတူရကီသမ္မတရီဆက်တိုင်ယပ်အာဒိုဝန်ကပြောကြားလိုက်ပါတယ်။ IS စစ်သွေးကြော်တွေကိုတိုက်ခိုက်ရမှာနောက်ထပ်စစ်သွေးကြော်အကြမ်းဖက်အဖွဲ့တစ်ခုကိုထပ်ပြီးတုံးတယ်လို့မလုပ်တတ်ပါဘူးလို့သမ္မတအာဒဝန်ကဗိုလ်တပူးနေမှာပြောတာပါ။ဒါဟာစီးရီးယားနဲ့ဒေတာနဲ့အနာဂတ်ကအန္တရာယ်ကြီးတဲ့ခြေလမ်းမျိုးဖြစ်ကြောင်းလည်းပြောပါတယ်။စီးရီးယားမှာ IS စစ်သွေးကြော်တွေကိုထိရရောက်တိုက်ခိုက်နေတဲ့အဖွဲ့ဟာ YPG လို့ခေါ်တဲ့ Quds လက်နက်ကိုင်တွေဖြစ်ပါတယ်။ဒါပေမဲ့ Quds ပြည်သူပါတီနဲ့မဟာမိတ်ဖြစ်တဲ့တူရကီအစိုးရကိုတိုက်နေတဲ့ဒီအဖွဲ့ကိုတူရကီကလည်းအကြမ်းဖက်အဖွဲ့ဖြစ်နေတတ်မှတ်ထားတာဖြစ်ပါတယ်။ YPG အဖွဲ့စီကိုရောက်သွားတဲ့လက်နက်မှန်သမျှဟာတူရကီနိုင်ငံအတွက်အန္တရာယ်ရှိနေတယ်လို့တူရကီနိုင်ငံခြားရေးဝန်ကြီး Mevlut ကပူကိုစလူကကြေညာထားတာပါ။ဘာပဲပြောပြောပြီးခဲ့တဲ့လကကျင်းပတဲ့အငင်းပွားပွဲလူလူဆန္ဒခံယူမှုနဲ့သမရဖြစ်လာတဲ့တူရကီသမရအာဒိုဝန်ရဲ့ဝါရှင်တန်ခီးစင်ကတော့သူ့ကိုနိုင်ငံတကာကနေအသိမှတ်ပြုဖို့အတွက်အရေးပါတဲ့ခီးစင်တစ်ခုဖြစ်နေပါတယ်။